န်ဆာနဲ့ပတ်သက်တဲ့ကျူမာအကျိတ်တွေကို side effect တွေရှိနေတဲ့ဓာတ်ကင်စရာမျိုးဓာတ်ကင်ကမျိုးမလုပ်ဘဲနဲ့အခြားနည်းလမ်းနဲ့ပျောက်ကင်းတက်တာစေနိုင်တဲ့ဖြစ်နိုင်ခြေနည်းလမ်းတွေကိုရှာဖွေတွေ့ရှိထားတယ်လို့အမေရိကန်ရဲ့သိပ္ပံဘာသာရပ်မှထိပ်တန်းပညာရှင်တဦးဖြစ်တဲ့မြန်မာကန်ဆာဇီဝပညာရှင်ဒေါက်တာဂျီမိုအေးက VOE ကိုပြောပါတယ်။ဒါနဲ့ပတ်သက်ပြီးတော့လေ2019ခုနှစ်ပါရှင်စကွဲဆွန်းစုကိုရရှိထားတာပါ VOE ကဆက်သွယ်နည်းမြန်းရမှာလက်ရှိကန်ဆာသုတေသနပြုလုပ်ချက်ကနေအထောက်အကူပြုနိုင်တဲ့နည်းလမ်းတွေကိုအခုလိုစပြောပါတယ်
ကျမအချိတ်ကိုပျောက်ခင်းနေနိုင်မဲ့ဖြစ်နိုင်ကြတဲ့လမ်းကြောင်းကိုကျမတို့ထွေးထားပါတယ်။ဒါကြောင့်ကန်ဆာနဲ့သက်ဆိုင်တာပဲဖြစ်ဖြစ်ပေါ်ကျမအနေနဲ့သက်ဆိုင်တာပဲဖြစ်ဖြစ်ပျောက်ခင်းသက်သာနေနိုင်တဲ့လမ်းကြောင်းဖြစ်လာမှာပါ။ And then ဒါကြောင့်လည်းအဲ့ဒီမှာပဲပါဝင်နေတယ်။ကျမတို့ laboratory ကရှာဖွေတွေ့ရှိအနေအရဖို့molecule ကိုလည်းထောက်ထုတ်နိုင်မဲ့အခြေအနေရောက်ဖို့အရန်ကြိုးစားနေတာပါ။ကန်ဆာရောဂါပျောက်ခင်းနိုင်မဲ့ဆေးဝါးထောက်ထုတ်မှုကျမတို့သူရဲ့တနာပြုချက်အရလာမီလန်တွေကအထောက်အကူပေးမှာဖို့စောင့်စုကကျမတို့ laboratory ကိုထောက်ပံ့တာဖြစ်ပါတယ
်။ဟုတ်ကဲ့အဲ့ဒီစုမှာဒီတစ်နှစ်ကို American dollar 2,000ထောက်ပံ့မှာဆိုတော့သူတည်တနာလုပ်ငန်းအတွက် American မှာဘာလို့အဲ့ဒီလောက်တောင်အကုန်ကြခံတာလဲရှင်
။အဲ့ဒါလုပ်ငန်းတွေကလူအတိုင်းဝန်တို့ကအတော်အရေးကြီးရောဖွံ့ဖြိုးတဲ့နိုင်ငံတွေမှာဆိုပြည်ထောင်လုပ်ငန်းတွေအရေးကြီးမှုကိုအထူးအသိအမှတ်ပြုတယ်။မြန်မာနိုင်ငံမှာဖွံ့ဖြိုးတဲ့နိုင်ငံမှာဆိုရင်တော့ပြည်ထောင်လုပ်ငန်းကိုအသိအမှတ်ပြုဖို့ကအထက်အထဲအများကြီးရှိနေတယ်။ဒါပေမဲ့ပြည်ထောင်လုပ်ငန်းကြောင့်အချိုးကျစုတွေကတော့တကဘာလုံးကိုထိရောက်မှာပဲဖြစ်ပါတယ်။
ဒီစုရရှိခဲ့ပုံရောပြောပြလိုက်ရမှာရှင
်ဒီစုကတော့အရန်ကိုထူးခြားပါတယ်ဘာကြောင့်လဲဆိုတော့ဒီစုကို Facebook interview မှာတွေကတကယ်ကိုထိတ်ထန်းသိပ္ပံပညာရှင်တွေဖြစ်ပြီးတော့စကားလက်ဆောင်ပြောဖို့မပြောနဲ့တွေ့ဖို့အခွင့်အရေးရဖို့တောင်တကယ်မလွယ်တဲ့သူတွေပါဒီတော့ကျွန်မကို interview ခေါ်တော့သူတို့နဲ့တွေ့ရဖို့အရန်ကိုဆက်လို့ရှာခဲ့ရပါတယ်နောက်ပြီးကျွန်မဟာကျွန်မတက်ထားတဲ့ဓာတုပေကပညာရက်ကိုတကယ်ဒီပါလောကမှာလူသားတွေအစိတ်ပညာဖြင့်အဆုံးချနိုင်ဖို့အမြဲတမ်းစိတ်ဝင်စားခဲ့တာပါ
ဟုတ်ကဲ့အခုဒီဒေါက်တာရီမိုအေးအနေနဲ့အခုလိုဒီကမ္ဘာသိပ္ပံပညာရှင်တဦးဖြစ်လာဖို့ဘယ်လိုကြိုးစားခဲ့လဲရှင
်ကျွန်မဆရာန်စာပွဲမှာမြန်မာတနင်္ဂနွေလုံးတက်ပြရရှိခဲ့သူဖြစ်တဲ့ Cambridge Students College ကနေပညာတော်ဆင်းစုရတော့1998 to 2000အထိအင်္ဂလန်နိုင်ငံ CGC College မှာ High School ပညာရခဲ့တယ်2000ခုနှစ် June မှာ A Level စာမေးပွဲဖြေတော့ဓာတ်ပညာရနဲ့အင်္ဂလန်နိုင်ငံတစ်ခုလုံးမှာစုရခဲ့တယ်အမှန်အများဆုံးဖြစ်လို့ Royal Society of Chemistry Nationalprize ကိုရခဲ့တယ်အဲဒီနောက်မှာတော့ Oxford တက်တော်မှာဓာတ်ပုံတွေကပွဲရခဲ့တယ် Oxford ကိုရင်ဆိုင်ထားတဲ့အမှာတော့ကျမတို့နိုင်ငံရဲ့အကောင်ဆောင်ဒေါက်ဆန်းစုကြည်ကိုအားကျခဲ့ပါတယ်2004ခုနှစ်မှာ Oxford တက်တော်ကနေပြီးတော့ဓာတ်ပုံတွေနဲ့ဇီဝဓာတ်ပုံတွေပညာရက်ကို Harvard တက်တော်က American နိုင်ငံမှာပွဲလွန်ဆက်တက်ခဲ့ပြီး PhD ပွဲကို2009ခုနှစ်မှာရခဲ့တယ် Harvard ကနေကျောင်းပြီးတဲ့အခါကျမ Massachusetts Institute of Technology or MIT ကျောင်းမှာ Cancer အသုဘေဒနာ Training or so called Damon Runyon Cancer Research Postdoc Fellowship ရခဲ့တယ်အသုဘေဒနာလုပ်ခဲ့တဲ့ဒါ yeah enzyme called or enzyme known as ribonucleic reductase or RNA ကိုသုဘေဒနာလုပ်ခဲ့တယ် and 2012 July ကစပြီးတော့ Cornell တက္ကသိုလ်က American နိုင်ငံမှာပဲဓာတုပေဒနာနဲ့ဇီဝဓာတုပေဒနာနဲ့ပါတွေ့ဖက်သမုခဖြစ်တာဝန်ထမ်းဆောင်ခဲ့ပြီး2014ခုမှာ American အမျိုးသားကျန်းမာရေးတက္ကသိုလ်ကရှင်းရင်းတဲ့ New Innovator Award ဆုကိုရခဲ့တယ်
ဟုတ်ဟုတ်ကဲ့အခုမြန်မာနိုင်ငံအတွက်ကအနာဂတ်မှာပြန်ပြီးတော့အကျိုးပြုဖို့ရှိပါလားရှင
်။ကျွန်မကတာဝန်မိသားစုကလာတာပါ။မြန်မာပြည်ကကျွန်မအမေကအမြဲတမ်းတန်ဖို့ပေးထားတယ်။ and ငငယ်လေးကထိန်းချောင်းပေးထားတဲ့ပညာရေးကိုပြုစုပြောတောင်းခဲ့တယ်။ကျွန်မပညာတော်တင်စုတွေရထားလို့နိုင်ငံသားကိုသွားပြီးတော့ပညာသင်လို့ရတာပါ။ငငယ်ကပြုစုပြောတောင်းတင်တာအမေကြောင့်ပါ။ကျမတို့မြန်မာနိုင်ငံလိုပညာရေးအဆင့်ထံဆုံးနေတဲ့အချိန်မှာရီမန်ဂျန်နဲ့အောင်မြင်အောင်ကြိုးစားမယ်ဆိုတဲ့စိတ်နဲ့ပဲကြိုးစားခဲ့တာဒီစိတ်နဲ့ဆိုရင်မဖြစ်ဘူးဆိုတာမရှိဘူးနဲ့ရီမန်ဂျန်နဲ့အောင်မြင်အောင်ကြိုးစားနေဆိုတာစိတ်နဲ့မြန်မာကျောင်းသူကျောင်းသားတွေလည်းစိတ်တက်ခံမှမှုနဲ့ကြိုးစားကြပါလို့ပြောချင်ပါတယ်ဒီအမိမြန်မာနိုင်ငံကိုဒီချိန်မှာအကျိုးပြန်ပြုနိုင်ဖို့လည်းစိတ်ထားရှိပါတယ်အကျိုးသားနေကြပါ
ဒေါက်တာရီမိုအေးပြောသွားတာပါရှင်